ဂျပန်အစိုးရအနေနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကိုငွေကြေးကူညီပေးမဲ့အစီအစဉ်ကိုချက်ချင်းဖျက်သိမ်းတယ်လို့လူခွေစောင့်ကြည့်ရေးအဖွဲ့ HRW ကဒီနေ့မှပြောလိုက်ပါတယ်။မြန်မာနိုင်ငံရဲတပ်ဖွဲ့အတွက်မော်တော်ကားတွေနဲ့စက်ကြီးပစ္စည်းတွေဝယ်ဖို့အတွက်လူငွေပေးမဲ့အစီအစဉ်ကိုဂျပန်အစိုးရအနေနဲ့ချက်ချင်းရဆိုင်ဖို့ HRW အဖွဲ့ကဒီနေ့တောင်းဆိုလိုက်တာပါ။မြန်မာနိုင်ငံရဲတပ်ဖွဲ့ဟာရဲသားစုရအုပ်ချုပ်မှုအောက်မှာမဟုတ်ဘဲစစ်တပ်ရဲ့ထိန်းချုပ်မှုအောက်မှာရှိနေတာဖြစ်ပြီးတော့လူခွေချုပ်ဖောက်မှုတွေကိုလည်းစိုးစိုးဝါးကျူးလွန်ထားတဲ့မှတ်တမ်းတွေလည်းရှိတယ်လို့ HRW အဖွဲ့ကပြောပါတယ်။ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကတော့မြန်မာအစိုးရတာဝန်ရှိသူတွေနဲ့သက်ဆိုင်ရာအာဏာပိုင်တွေကိုကာကွယ်ဖို့အတွက်ကားတွေနဲ့စက်သည်ပစ္စည်းတွေဝယ်ဖို့အတွက်မြန်မာနိုင်ငံရဲတပ်ဖွဲ့ကိုအမေရိကန်ဒေါ်လာ6,300,000နဲ့ညီများတဲ့ဂျပန်ယန်းသန်း100ကိုအကူအညီပေးသွားမှာဖြစ်တယ်လို့ပြီးခဲ့တဲ့ဇူလိုင်လ2ရက်နေ့ကကြေညာခဲ့တာပါအခုလိုလူတန်းမှုကူညီလိုက်တဲ့အတွက်မြန်မာရဲတပ်ဖွဲ့အနေနဲ့အများပြည်သူလုံခြုံရေးကိုပို့ပြီးတော့ထိထိရောက်ရောက်လှုပ်လာနိုင်မှာဖြစ်သလိုလူမှုတည်ငြိမ်မှုနဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်မှုတွေကိုလည်းပို့ပြီးတော့အထောက်အကူပြုဖန်တီးပေးနိုင်မှာဖြစ်တယ်လို့ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်ဂျပန်စိုးရအနေနဲ့လူခွေချိုးဖောက်တဲ့မြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့ရဲတပ်ဖွဲ့ကိုငွေကြေးထောက်ပံ့ဖို့ကြိုးစားတဲ့အပေါ်မှာနားမလည်နိုင်ကြောင်းနဲ့အဲ့လိုမြန်မာနိုင်ငံရဲတပ်ဖွဲ့ကိုငွေကြေးထောက်ပံ့မဲ့အစားတခြားလူရှင်စိုးရအင်းနဲ့တွဲပြီးတော့လူခွေချိုးဖောက်ခံရတာတွေလူမျိုးစုလိုက်ရှင်းလင်းဖယ်ရှားခံရတဲ့သူတွေကိုအကူအညီပေးတဲ့ဆိုပြီးတော့အိရှာဒူလူဖွဲ့ရဲ့အာရှရေးရာညွှန်ကြားရေးမှူး Brad Adams ကပြောလိုက်ပါတယ်ခင်ဗျာ